ထိုင်းနိုင်ငံမှာဒီနှစ်2023ခုနှစ်နှစ်ဝက်အတွင်းရေဒိုယင်းနှိမ့်နှံမှုလုပ်ငန်းတွေကငွေပင်ငွေရင်းတွေပြပကိုစီးဆင်းခဲ့တဲ့အတွက်အမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာထိုင်းဘတ်ငွေတန်ဖိုးဟာ 6.1 ရာခိုင်နှုန်းအထိထိုးကျသွားခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့13နှစ်အတွင်းထိုင်းဘတ်ငွေတန်ဖိုးအနည်းဆုံးကိုကျဆင်းသွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီး AB ရဲ့သတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်ခင်ဗျာ။
ပြည်ခဲ့တဲ့ AB လာနောင်ပိုင်းကစားလို့ထိုင်းဘတ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာအောက်ကိုဇက်တိုက်ကျဆင်းလာနေတာပါ။အမေရိကန်ပြည်ထောင်စုကဗန်ဒါယီလုပ်ငန်းတွေအကောင်းလာစေဖို့အကုန်ကြခံသုံးဆွဲနေတဲ့အစီအစဉ်တွေချော့ချသွားမဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်လည်းဒီနှစ်ဒုတိယဗန်ဒါယီ3လပတ်လောက်ကတည်းကထိုင်းနိုင်ငံလိုဖွံ့ဖြိုးဆဲဈေးကွက်တွေမှာလောက်ကန်ရမှာယင်းနည်းမြုံနယ်သူတွေသတိထားလာကြတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုပမာဏဟာလည်းမျှော်မှန်းထားတာထက်နှိမ့်ကျနေတဲ့အပြင်ပထမဗန်ဒါယီ3လပတ်မှာတွေ့ခဲ့ရတဲ့အချက်လက်တွေအရရေဒိုကလားအတွက်ယင်းနည်းမြုံနယ်မှုတွေဟာအစုရှယ်ယာနဲ့ငွေစုစာချုပ်ဈေးကွက်တွေကနေအလုံးကြီးနဲ့ပြန်ထွက်သွားခဲ့တာပါ။ထိုင်းနိုင်ငံကဈေးကွက်နဲ့စီးပွားရေးဆိုင်ရာအခြေတန်းသူတွေသည်နာလင်ချူချူဒီတန်ကတော့ထိုင်းနိုင်ငံရဲ့အခြေအနေဟာယင်းနှိမ့်နှံသူတွေအတွက်စိုးရိမ်စရာတွေရှိနေတဲ့အတွက်အခုလိုငွေပင်ငွေရင်းတွေထိုင်းဈေးကွက်ကထွက်ကုန်တာလို့သုံးသပ်ပါတယ
်။เมื่อสถานการณ์ของเศรษฐกิจโลกเริ่มมีความไม่แน่นอนมากขึ้นแล้วก
็စီးပွားရေးအခြေအနေကမတေချာမရေရာမှုတွေကြီးထွားလာနေရကထိုင်းနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုလည်းကျဆင်းလာတာပါ။ပြည်ပပို့ကုန်လုပ်ငန်းမှာကျဆင်းမှုတချို့ရှိခဲ့သလိုထိုင်းနိုင်ငံဗဟိုဘဏ်ကလည်းအတိုးနှုန်းတွေလျှော့ချလိုက်တဲ့ကိစ္စတွေရှိခဲ့တဲ့အတွက်အစုရှယ်ယာနဲ့ငွေစုစာချုပ်တွေမှာယင်းနှိမ့်နှံမှုတွေကနေတိတ်အမျက်မထွက်နိုင်ဘူးလို့နိုင်ငံခြားယင်းနှိမ့်နှံသူတွေအနေနဲ့ယူဆစရာတွေဖြစ်ခဲ့ပါတယ်။ဒါကြောင့်လည်းယင်းနှိမ့်နှံသူတွေကရှယ်ယာတွေငွေစုစာချုပ်တွေကိုအကြီးအကျယ်ထုတ်ရောင်းဖို့လမ်းကိုရွေးခဲ့ကြတာပါ
။ထိုင်းနိုင်ငံရဲ့အစုရှယ်ယာနဲ့ငွေကြေးဈေးကွက်မှာနိုင်ငံခြားကယင်းနှိမ့်နှံမှုတွေအကြီးအကျယ်ပြန်ထွက်သွားခဲ့တဲ့အတွက်လည်းနောက်ဆက်တွဲအနေနဲ့ပြည်တွင်းကဗန်ဒါယီလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံနေရတာပါ။အထူးသဖြင့်ရေရှည်အတွက်ငွေချေးတဲ့နေရာတွေမှာအခက်ခဲဖြစ်စေတယ်လို့စီးပွားရေးကျွမ်းကျင်သူနာလင်ကပြောပါတယ
်။จะเป็นผลกระทบตามมาก็คือรัฐบาลกับภาค
နိုင်ငံခြားယင်းနှိမ့်နှံမှုတွေဈေးကွက်ထဲကနေထွက်ခွာသွားတဲ့အတွက်စိုးချိုးအနေနဲ့ကတော့ထိုင်းအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေမှာငွေထုတ်ချီးတဲ့နေရာတွေမှာရုတ်တရက်ဈေးတွေတက်လာတာပဲဖြစ်ပါတယ်။ဒီအတွက်လည်းပြည်တွင်းမှာယင်းနှိမ့်နှံလုပ်ကိုင်နေကြတဲ့စီမံကိန်းတွေမှာတိုးတက်မှုတွေလည်းနှေးကွေးလာပါလိမ့်မယ်ရှင်။
ထိုင်းနိုင်ငံကနေယင်းနှိမ့်နှံမှုတွေအကြီးအကျယ်ပြန်ထွက်သွားခဲ့တဲ့အဓိကအကြောင်းရင်းတစ်ခုကတော့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ရဲ့မူဝါဒတွေနဲ့လည်းတိုက်ရိုက်ဆက်နွယ်နေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အထူးသဖြင့်ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာအမေရိကန်ဒေါ်လာငွေကြေးနဲ့ဆက်နွယ်လုပ်ကိုင်နေတဲ့ထိုင်းလိုနိုင်ငံမျိုးမှာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအတက်ကျကိုလိုက်ပြီးအပြောင်းလဲတွေနဲ့ရင်ဆိုင်နေရတာပါ။အမေရိကန်ဘူဘန်ဥက္ကဋ္ဌဘန်ဘာနဂီကတော့အမေရိကန်ရဲ့စီးပွားရေးအခြေအနေတည်ငြိမ်လာတာနဲ့အမျှဗန်ဒါယီလုပ်ငန်းတွေအကောင်းလာစေဖို့လစဉ်ဒေါ်လာတန်ပေါင်း 15,000 တန်ဖိုးရှိတဲ့ငွေစုစာချုပ်တွေကိုဗဟိုဘဏ်ကဝယ်ယူနေတဲ့အစီအစဉ်ကိုဒီနေ့နှောင်းပိုင်းကစပြီးရှော့ချသွားဖို့ရည်ရွယ်ထားကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒီသတင်းကနိုင်ငံတကာဗန်ဒါယီလောကကိုရိုက်ခတ်ခဲ့ပြီးတဲ့နောက်အစီအစဉ်အတွက်နောက်ဆုံးဆုံးဖြတ်ချက်မချရသေးတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌကပြောခဲ့ပေမယ့်ထိုင်းနိုင်ငံကစီးပွားရေးကျွမ်းကျင်သူတွေကတော့ယင်းနှိမ့်နှံမှုတွေထွက်ခွာရာကငွေလဲလှယ်နှုန်းမတိမငြိမ်ဖြစ်လာနိုင်တဲ့အန္တရာယ်တွေရှိနေဆဲဖြစ်တယ်လို့သတိပေးကြတာဖြစ်ပါတယ်ခင်ဗျာ။